ဟီရန်ထိုင်တန်းတမူဂျီကာဆင်ဆိုလီမာနီကိုအမေရိကန်တို့သုံးတင်ခဲ့တဲ့ပေါ်ကမ္ဘာကောင်းဆောင်တဲ့သတင်းနဲ့တုံ့ပြန်နေကြပါတယ်။အီရန်မှာတော့ဝန်ထမ်းချင်းထိမ့်မှ၃ရက်သတ်မှတ်ထားတယ်လို့ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမီနီကထွစ်တာလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သူမရှိတော့ပေမဲ့သူခင်းခဲ့တဲ့လမ်းကရပ်သွားမှာမဟုတ်ကြောင်းနဲ့သူ့ကိုတပ်ဖြတ်ခဲ့သူတွေအပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ဆိုပါတယ်။အမေရိကန်တိုက်ခိုက်မှုအတွင်းအီရတ်တမူဂျီတယောက်လည်းတင်ဆောင်သွားတဲ့အတွက်ဒါဟာအီရတ်နိုင်ငံပေါ်ရန်လိုရဲ့လုပ်ရဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်အက်ဒယ်အက်ဒယ်မက်ဒီကကြေညာချက်ထုတ်ပြန်တုံ့ပြန်ပါတယ်။အီရတ်မျိုးပေါ်မှာအမေရိကန်တပ်တွေတပ်ဆွဲခွင့်ပြုထားတာကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့လည်းအီရတ်ဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုအမားကန်ထောက်ခံနေတဲ့ Republican အမတ်တွေကတုတ်တင်တပ်ဖြတ်မှုကိုအားပေးထောက်ခံကြောင်းပြောနေကြပါတယ်။အမေရိကန်တွေကိုတပ်ဖြတ်မှုထိခိုက်ဒဏ်ရာရအောင်လုပ်မှုအတွက်ရရှိတဲ့တုံ့ပြန်မှုဖြစ်တယ်လို့အထက်လွှတ်တော်မှလင်းစေးဂရီယမ်က Twitter ပေါ်မှာရေးသားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့လှုပ်ရက်ကြောင့်အရှေ့လက်ပိုင်းဒေသမှာကြီးကျယ်တဲ့ပြည်ပခန့်ကြီးလာနိုင်တယ်လို့သတိပေးပါတယ်။နောက်ပြန်လှည့်လို့မရတဲ့တင်းမာမှုမျိုးကိုအမေရိကန်ပြည်ထောင်စုရောကမ္ဘာကြီးပါမလို့ချင်ဘူးလို့အောက်လွှတ်တော်အမတ်ပလိုစီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ထိုက်တန်တမူကြီးကိုတပ်ဖြတ်လိုက်တဲ့အတွက်ပို့ပြီးတော့အန်ဒီယကြီးမားတဲ့ကမ္ဘာကြီးဖြစ်လာတယ်လို့ EU ယောပတမကဆိုင်ရာပြင်သစ်ဝန်ကြီးအမေလီဒူမိုရှာလန်ကပြင်သစ်ရေဒီယိုကိုပြောကြားပါတယ်။သမ္မတအမန်နျူယယ်မာခရော့အနေနဲ့ဒေတာရေးအဓိကကြားသူတွေနဲ့ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အီရန်ပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားကာကွယ်နေတဲ့တမူကြီးဆိုလီမန်နီတည်ဆုံးသွားတဲ့အပေါ်စိတ်မကောင်းကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ပြောကြားပြီးဒေတာရင်းတင်းမာမှုတွေပိုဖြစ်လာမယ်လို့တုံ့ပြန်တဲ့အကြောင်းရုရှားအစိုးရသတင်းတွေမှာဖော်ပြကြပါတယ်။ကျောင်းနိုင်ငံကတော့တင်းမာမှုတွေနောက်ထပ်မဖြစ်အောင်တပ်ဆိုင်သူအားလုံးကိုတိုက်တွန်းခဲ့ပါတယ်။နိုင်ငံတကာဆက်ဆံရေးမှအင်အားသုံးတဲ့အပေါ်တရုတ်ကအမြဲကန့်ကွက်ကြောင်းနဲ့အီရတ်ရဲ့အထုတ်ချအာဏာကိုလေးစားလိုက်နာဖို့လိုကြောင်းတရုတ်ပြောခွင့်ရအခမ်းအနားကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။